Freedom House အဖွဲ့ကြီးက ကျမတို့အခုအသံလွှင့်နေတဲ့အချိန်မှာပဲ ကျင်းပနေတဲ့ ဒီ အနှစ် 80 မြောက်နှစ်ပတ်လည်အခမ်းအနားမှာ မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကို Freedom Award လွတ်လပ်မှုဆိုတဲ့ဆုကို ချီးမြှင့်လိုက်တာပါ နှစ်ပေါင်းများစွာမြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးအတွက်ဒေါက်တာဆန်းစုကြည်ရဲ့ရုန်းကန်မှုတွေအတွက်အခုလိုချီးမြှင့်လိုက်တာဖြစ်တယ်လို့ Freedom House အဖွဲ့ကပြောပါတယ်。Freedom House အဖွဲ့ဟာကမ္ဘာ့တဝန်းညီလူအခွင့်အရေးဒီမိုကရေစီနဲ့လွတ်လပ်မှုတွေအတွက်လှုပ်ရှားနေသူတွေကို 55 နှစ်အတွင်းမှာပထမအဦးဆုံးအချိန်စုချီးမြှင့်တာဖြစ်ပြီးတော့လွတ်လပ်စွာထုတ်ဖော်ရေးသားမှုမှာဦးဆောင်တဲ့ Google နဲ့နှိုးကြားမှုရှိစေဖို့ဆောင်ရွက်ခဲ့တဲ့ Washington Post သတင်းစာအက်ဒီတာအဖွဲ့တွေကိုလည်းစုချီးမြှင့်ခဲ့ပါတယ်။အကြောင်းစုံကိုတော့တော်ခင်မြတ်သက်ကပြောပြပါမယ်ရှင်။
ဒုတိယကမ္ဘာစစ်တမ်းခန်းနေရာချိန် 1940မှာစတင်ဖွဲ့စည်းခဲ့တဲ့ Freedom House အဖွဲ့ကြီးဟာ တက်တန်းအရင်ဆုံးလူခွင့်ရေးအဖွဲ့ကြီးတစ်ခုဖြစ်ပါတယ်။ဒီအဖွဲ့ကြီးရဲ့အနှစ် 80 ပြည့်နှစ်ပတ်လည်အခမ်းအနားမှာချီးမြှင့်မဲ့ Freedom Award လွတ်လပ်မှုဆုကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကိုပေးအပ်ဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ Freedom House အဖွဲ့ရဲ့ ဥက္ကဋ္ဌ David J. Kramer ကပြောပါတယ်。For
several decades she is an inspiration to people not only in Burma but around the world who are struggling for freedom, democracy and human rights and she has
led by democracy နဲ့ လူခွင့်ရေးအတွက် ဆယ်စုနှစ်ပေါင်းများစွာ လှုပ်ရှားယုံကန်နေကြရတဲ့ မြန်မာနိုင်ငံသားတွေအတွက်တာမကပဲ ဒီလိုယုံကန်နေကြတဲ့ကမ္ဘာတစ်ဝန်းက လူတွေကိုပါ တောင်ဆန်းစုကြည်ကအားကျစေခဲ့ပါတယ် သူနိုင်ငံလွတ်လပ်ရေးရဖို့တောင်းဆိုတဲ့အခါမှာလဲ အကြမ်းမဖက်တဲ့နီးလန်းဆိုတာဘာလဲဆိုတာကိုသိလာအောင် ကိုယ်တိုင်လက်တွေ့ဥဆောင်ပြီးတော့ လုပ်ပြနေတဲ့သူလည်းဖြစ်ပါတယ်။သူ့နိုင်ငံနဲ့သူ့နိုင်ငံသားတွေအတွက်ခက်ခဲမျိုးမျိုးကိုကြော်ဖြတ်ရုန်းကန်စူးစမ်းခဲ့တဲ့ဒေါက်တာဆန်းစုကြည်ကိုမျက်နှာလေးစားဂုဏ်ယူချောင်းပြသတဲ့သူတွေထဲမှာ Freedom House ကလည်းပါဝင်တယ်ဆိုတာကိုပြချင်လို့ပါ။နောက်အရှေ့လယ်ပိုင်းနဲ့အာဖရိကမြောက်ပိုင်းဒေသအရေးကိုအလုံးကစိတ်ဝင်စားဖြစ်နေကြတဲ့အချိန်မှာအလားတူလွတ်လပ်ရေးအတွက်ကြိုးပမ်းနေတဲ့မြန်မာပြည်လူနိုင်ငံမျိုးလည်းရှိနေသေးတယ်ဆိုတာကိုကမ္ဘာကမမေ့စေချင်တာလည်းပါပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း
80 အတွင်းကမ္ဘာတဝန်းလွတ်လပ်မှုအရသာအပြည့်အဝခံစားကြစီဖို့အတွက်ပညာပေးအစီအစဉ်အမျိုးမျိုးနဲ့ ကိုယ်တိုင်လှုပ်ရှားခဲ့တဲ့အဖွဲ့ကြီးက မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကို 55 နှစ်အတွင်းပထမဆုံးဂုဏ်ပြုနိုင်တဲ့အတွက်ဝမ်းမြောက်တယ်လို့ဆိုပါတယ်
Freedom House has not given out awards in 15 years and we thought it was important to resume recognition of outstanding activism
Freedom House ကအခုလိုမျိုးဆုမပေးတာ 55 နှစ်ရှိပါပြီဒါပေမဲ့လူခွင့်ရင်းနဲ့လွတ်လပ်မှုကိုသိရှိခံစားလာစေဖို့ကြိုးပမ်းလှုပ်ဆောင်နေတဲ့သူတွေလှုပ်ရှားတဲ့သူတွေကို
အတိမတ်ပြုဖော်ထုတ်ရေးဟာတိတ်ကိုအရေးကြီးတယ်လို့ခံယူမိတာနဲ့အမျှကမ္ဘာတစ်ဝန်းကိုလိုက်ကြည့်တဲ့အခါမှာဒေါက်တာဆန်းစုကြည်လောက်စွမ်းဆောင်နိုင်သူကိုမတွေ့ရပါဘူး။အခုလိုကျွန်တော်တို့အဖွဲ့ကပေးတဲ့ဆုကိုသူလက်ခံခဲ့ပြီးတော့ဗီဒီယိုမိန်ကိုလည်းပေးပို့မှာမို့သူ့ကိုအခုလိုဂုဏ်ပြုရတာကျွန်တော်တို့တိတ်ကိုဝမ်းမြောက်ပါတယ်။Freedom
House အဖွဲ့ဟာဗိုလ်တပ္ပုနေညနေ9:00ခန်းမှာဝါရှင်တန်DC Newsham ခန်းမှာမှာထင်ရှားတဲ့ American တော်တော်အမတ်တွေပါဝင်တဲ့ committee ရှိမှောက် စုပေးပွဲအခမ်းအနားကိုကျင်းပမှာဖြစ်ပါတယ်။ပေးမဲ့ဆုအားလုံးပေါင်းဟာ 4 ဆုဖြစ်ပါတယ်။ Freedom Award လွတ်လပ်မှုဆုရတဲ့ဒေါန်ဆန်းစုကြည်ရဲ့ဗီဒီယိုမိန်ခွန်းကိုအခမ်းအနားမှာဖွင့်ပြဖို့ရှိပါတယ်။ဒီအခမ်းအနားမှာပေးတဲ့ဆုတွေထဲမှာ corporate leadership လို့ခေါ်တဲ့လွတ်လပ်စွာထုတ်ဖော်မှုအတွက်ဦးဆောင်တဲ့ဆုချီးမြှင့်မှာဖြစ်ပြီးဒီဆုကို Google အဖွဲ့ကရရှိခဲ့ပါတယ်။ကမ္ဘာတဝန်းလူခွင့်ရေးနဲ့ဒီမိုကရေစီရေးဆိုင်ရာဆောင်းပါးတွေ editor arbor re thu thu cha cha tin set le shi de washington post tharin sa ji ye editor apwe ko ro raising awareness award lu khwin ye democracy ne lut lat mu san ya ati pinya myet tin nai ne su ko chi myan ma phit bi freedom house apwe ji ye bou phwan wen tu phit tu ngain chan ye long chung ye ne tan taman yi ya re ko tat tat da long saung yet khe tu max campbell man ko ro tat tat da aw myin mu su ko chi myan ma phit par de